အခုနားဆင်ရမှာကမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပြီးစုံစမ်းစစ်ဆေးသွားဖို့ဗြိတိန်ပါလီမန်အမတ်တွေကတောင်းဆိုလိုက်ပါတယ်။ဗြိတိန်ပါလီမန်အမတ်160ကျော်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေကိုလက်မှတ်ရေးထိုးတောင်းဆိုလိုက်တာဖြစ်ပါတယ်။အခုလိုမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့အတွက်ကုလသမဂ္ဂလူညွန်ရေးကောင်စီနဲ့ဗြိတိန်တို့ရဲ့ထောက်ခံမှုကလည်းအလွန်ကိုအရေးကြီးတယ်လို့မြန်မာအရေးလှုပ်ရှားသူတွေကပြောပါတယ်။ဒီအကြောင်းဆက်သွယ်ဆွေးနွေးတဲ့ကိုရန်နိုင်ကတင်ပြมาဖြစ်ပါတယ်
။ဒီခိုင်မီနဲ့မြောက်ပိုင်းမှာမြန်မာစစ်တပ်ကဝန်ကြီးတွေပေါ်လူခွင့်ချိုးဖောက်ခဲ့ရတဲ့ပတ်သက်ပြီးတော့နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပြီးစုံစမ်းစစ်ဆေးသွားဖို့ပြည်ထောင်ပါလီမန်အမတ်တွေကဒီနေ့မှတောင်းဆိုလိုက်ပါတယ်။ပါတီပေါင်းစုံကပါလီမန်အမတ်160ကျော်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့နိုင်ငံသားရေးဝန်ကြီးဂျယ်ရီမီဟန်တို့ကိုလက်မှတ်ရေးထိုးပြီးတောင်းဆိုခဲ့ရတဲ့ပတ်သက်ပြီးတော့ပြည်ပါလီမန်အမတ်ရစနာရာအလီကဗီအိုမြန်မာပိုင်းကိုအခုလိုပြောပါတယ
် We in the United Kingdom are calling we 163 parliamentarians are calling for the British government to
မြန်မာစစ်တပ်ကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုဆဲပြောင်းပေးနိုင်မှုအတွက်ဗြိတိန်အစိုးရအနေနဲ့ကြိုးပမ်းဖို့ဗြိတိန်နိုင်ငံမှာရှိတဲ့ပါလီမန်အမတ်160ကျော်ကဒီနေ့တောင်းဆိုခဲ့ကြပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလူမျိုးတုံးတက်ဖြတ်မှုနဲ့လူသားမျိုးနွယ်တွေပေါ်ပြစ်မှုကျူးလွန်ခဲ့တဲ့ဆိုတာတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်ဒီရဲ့နေ့ကစပြီးတော့မြန်မာနိုင်ငံကနေရိုဟင်ဂျာဒုက္ခသည်9000တောင်ထွက်ပြေးခဲ့ကြရပြီးတော့အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်1000လောက်ရှိနေပါပြီ။နိုင်ငံတကာအတိုင်းအတိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတရားမျှတမှုရှိအောင်ကြိုးပမ်းကြဖို့လိုပါတယ်။အစီရင်ခံစာပါတွေ့ရှိချက်တွေဟာအလို့ကိုစိုးရိမ်စရာကောင်းပါလိမ့်ရှင်
။ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်ရမီဟန်ဟောင်ကြားခဲ့မှာမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေပြီးတော့သူ့ရဲ့ခီးစဉ်မတိုင်ခင်မှာဗြိတိန်ပါလီမန်အမတ်တွေကအခုလိုတောင်းဆိုခဲ့တာလည်းဖြစ်ပါတယ်။ဗြိတိန်မတ်တီရဲ့ဒီစာထဲမှာတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကဝန်ကြီးပရိပခမှာလူမျိုးတုံးတက်ဖြတ်မှုရွယ်ချက်တွေပါတယ်လို့မှတ်ချက်ပေးထားတာကိုထောက်ပြပြီးတော့ဒါဆိုရင်နိုင်ငံတကာဥပဒေတွေကိုအစိုးရအဆုံးချိုးဖောက်မှုဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါပြင်ဝန်ကြီးတွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်နိုင်ရေးအခြေအနေပြည့်ကိုဖန်တီးပေးဖို့နဲ့ကုလသမဂ္ဂရဲ့တောင်းဆိုချက်နောက်ကိုဗီယာနဲ့ကော်မရှင်ရဲ့ရခိုင်အရေးကြံပြုချက်တွေကိုမြန်မာအစိုးရဘက်ကလူလူရှိပြီးတော့သဘောတူညီချက်တွေကိုလည်းလေးစားမှုမရှိဘူးဆိုပြီးတော့ပြည်ထောင်စုအမတ်ဒီဘက်ကဆွဆွဲထားပါတယ်။မြန်မာစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့အတွက်ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့ဗြိတိန်တို့ရဲ့ထောက်ခံမှုကိုရရဖို့ကအရေးကြီးတယ်လို့လည်း Burma Campaign UK ဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmer ကပြောပါတယ
်။ This referral is very important because although the International Criminal Court can investigate now some of the crimes against
ICC အနေနဲ့ဒါကိုစုံစမ်းစစ်ဆေးနိုင်ဖို့ကအလွန်ကိုအရေးကြီးပါတယ်။ဒါကြောင့်လည်းဆိုတော့ ICC အနေနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတချို့ကိုစုံစမ်းစစ်ဆေးနိုင်ပေမဲ့လည်းကုလသမဂ္ဂလုံခြုံရေးကောင်စီကနေအပြည့်အဝစုံစမ်းစစ်ဆေးဖို့မပေးဘဲနဲ့တော့မြန်မာစစ်တပ်ကတခြားတိုင်းသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုစုံစမ်းစစ်ဆေးနိုင်မှာမဟုတ်ပါဘူး။ဒါကမှန်ကန်မှုမရှိပါဘူး။မြန်မာစစ်တပ်ကနိုင်ငံတဝန်းတခြားတိုင်းသားတွေအပေါ်မှာပြစ်မှုတွေကျူးလွန်ခဲ့တယ်ဆိုရင်ဒါကိုစုံစမ်းစစ်ဆေးရမှာဖြစ်ပါတယ်။ဒါကြောင့်ဗြိတိန်အစိုးရအနေနဲ့ဒီစုံစမ်းစစ်ဆေးမှုကိုထောက်ခံပြီးနိုင်ငံတကာရဲ့ထောက်ခံမှုကိုလည်းစတင်တိစောက်သွားဖို့ကအလွန်ကိုအရေးကြီးပါတယ်
။မြန်မာနိုင်ငံဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတည်ထောင်ခဲ့တဲ့ရောမသဘောတူစာချုပ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတော့မဟုတ်ပါဘူး။အခုလိုရောမသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက် ICC မှာမြန်မာနိုင်ငံကိုအရေးယူဖို့ကိစ္စကထိရောက်မှုရှိနိုင်မလားဆိုတဲ့အပေါ်မှာတော့ Mark Farmer ကအခုလိုပြောပါတယ
်။ Under the rules of international law, a country can still be investigated.
နိုင်ငံတကာဥပဒေအောက်မှာတော့နိုင်ငံတိုင်းဟာနိုင်ငံတကာရာဇဝတ်တရားရုံးရဲ့စုံစမ်းစစ်ဆေးတာကိုခံရနိုင်ပြီးတကယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေဒါကိုလွှဲပြောင်းပေးမယ်ဆိုရင်တော့ ICC ကနေတရားစွဲဆိုတာကိုလည်းခံရနိုင်ပါတယ်။ဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလုံပိုင်ခွင့်အာဏာပေးလိုက်ရင်မြန်မာနိုင်ငံအနေနဲ့ရောမသဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်သည့်တိုင်အောင်စုံစမ်းစစ်ဆေးတရားစွဲခံရနိုင်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာကမ္ဘာပေါ်မှာဩဇာအာဏာအကြီးမားဆုံးအဖွဲ့အစည်းဖြစ်ပြီးကိစ္စတိုင်းလူလုံးကိုဆုံးဖြတ်နိုင်ပါတယ်
။မြန်မာသူရဘက်ကတော့ရိုဟင်ဂျာဆိုတဲ့အထုံးတုံးကိုလက်မခံဘူးဆိုပြီးတော့ယတိပြတ်ပြောဆိုထားပါတယ်။မြန်မာနိုင်ငံဘက်ကထောက်သွားသူတိုင်းကိုပြန်လက်ခံမယ်လို့ဆိုတဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကိုမြန်မာဘက်ကစတင်ဆောင်ရွက်လာပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းဘက်ကတော့ဒုက္ခသည်တွေဌာနပြန်နိုင်မယ့်အခြေအနေမရှိသေးဘူးဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။